Pansi Jincha Kaniade Duang Sansuji Abawin NLD Suya Lette Winjicho Yaru Yuta Durigo Sikam Siga Tawinsa Drigwim Bidi Bulu Drunen Nisa Duriga Biobari Dilo Drigwim Bidaga Tau Simine Tau Leswe Ubri Babia Tanza Drigo Chupauta Pite Lu Ubri Pinashi Riga Tau Pia Nichabari Dijau Yangunga Drin Pipu Lara Guru Nalanga Biobia Bibameshe
ပြည်ခဲ့တဲ့အော်တိုဝါလာတာဒီယာပါကဆာလိုနန်းနေကျော်၃နှစ်နေပါပိတ်ပင်ထားတဲ့ထောင်ဝင်းစားလူတွေခွင့်ကိုစစ်ကောင်စီဘက်ကပြန်လဲခွင့်ပြုခဲ့ပါတယ်အကျဉ်းသားတွေနဲ့မိသားစုဝင်တွေအခုလိုတွေ့ခွင့်ပြုပေးတာနှစ်လနေပါရှိတော့မှဖြစ်ပေမဲ့ဒေါအောင်ဆန်းစုကြည်ပါဝင် NLD အစိုးရလက်ထက်ဝန်ကြီးချုပ်ရာထူးယူထားသူတွေခုချိန်ထိမိသားစုတွေနဲ့တွေ့ခွင့်မရသေးပါဘူး။ထောင်ဆန်းစုကြည်နဲ့လူချင်းတွဲဆုံခွင့်ပေးဖို့သူရဲ့ရှေ့နယ်ဖွဲ့ကနေပြည်တော်အချင်းချင်းတောင်းဆိုထားပေမဲ့ခုချိန်ထိအကြောင်းပြန်လာမရှိသေးဘူးလို့ဒေါအောင်ဆန်းစုကြည်မိသားစုနဲ့နေဆက်သူတို့ကပြောပါတယ်။စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုဖမ်းဆီးထောင်က သားစုဖက်ကတင်ပြတောင်းခံပေမဲ့နှစ်ရှည်ထောင်ဒဏ်ကြခံနေရတာမလို့တွေ့ခွင့်မပေးဘူးလို့သူမိသားစုနဲ့နေဆက်သူက VOA ကိုပြောပါတယ်
။တွေ့ခွင့်ပေးရဆိုတာကသူကပြောပြီးနေတွေ့ရှင်တဲ့ကြည်အဲ့လိုထောင်နှစ်ရှည်ကြတဲ့လူတွေ့မပေးဘူး။ပေးရန်ကြတဲ့လူသက်သက်ရွံ့ချတဲ့လူတို့နောက်ပြီးနှစ်30ချက်နှစ်20ချက်ကြတဲ့လူတွေ့မပေးဘူး။ထောင်ဝင်သာပဲသူတို့ပို့ခွင့်ရတယ်။ထောင်ဝင်သာပို့တာတော့မှအဲ့ဒီဟိုဟာသူမိသားစုယောက်ျားထောင်ဝင်သကောင်ဆင်းရဲမွေနေတဲ့အဲဒေါ်လန်းကြီးလူမြင့်ညီမညီမပဲထောင်ဝင်သာပို့ခွင့်ရမှာ။ဆက်မရကောင်းပါလား။
တော်နန်းခင်တွင်မြင့်ကိုစစ်ကောင်စီကနှစ်ရှည်ပြည်တန်းချမှတ်နိုင်တဲ့ပုံမှန်တွေနဲ့တရားဆွဲခတ်ပြီးတော့ထောင်ဒဏ်အနည်း80အထိပြည်တန်းချမှတ်ခဲ့တာပါ။ပြည်ကရဲ2022ခုနှစ်ဖေဖော်ဝါရီလမှာတော့လူငယ်ခွင့်အရထောင်နန်းတဝက်လျှော့ချပေးခဲ့ပါတယ်။နောက်တဦးကတော့မကွေတိုင်းဝန်ကြီးချုပ်ဖြစ်သူဒေါက်တာအောင်မွန်ညိုပါ။သူရှေ့အနေနဲ့မိသားစုဘက်ကတွေ့ခွင့်ရဖို့အချိန်ချင်းစူးစမ်းနေပေမဲ့အခုချိန်ထိမတွေ့ရသေးဘူးလို့နေဆက်သူတဦးကပြောပါတယ်
။အခုဒီတော့တွေ့ခွင့်မရသေးဘူးတဲ့အထက်တင်ထားရတဲ့ဘာညာလည်းပြောနေလို့နော်။သူတို့အကြီးပိုင်းနေကြမတွေ့ရသေးဘူးနော်။သူတို့အကြီးပိုင်းနေရနိုင်ငံမှုဟိုလူတို့အတွက်တော့လေတို့ဥတ္တဟိုဘောလို့ဆိုဥပစတို့အစိုးရဝန်ကြီးတို့ပါဦးကျွန်တော်တို့မတွေ့ခွင့်မရဘူးပေါ့နော်။ကျန်တဲ့ဟို905ယူ905တို့ဝါတို့နဲ့ကြာနေပြီညာတော့တွေ့လို့ရတယ်ပြော
။ဒေါက်တာအောင်မောညိုကိုစစ်ကောင်စီဘက်ကအမှုပေါင်းရှင်းမှုနဲ့ထောင်နဲ့အနည်း20ကျော်ချမှတ်ထားတာပါ။ VOA ဘက်ကစုံစမ်းချက်အရ NLD အစိုးရလက်ထက်မှာဝန်ကြီးချုပ်ယူထားသူတွေအပြင်တိုင်းနယ်ပြည်နယ်ဝန်ကြီးတွေပါတွေ့ခွင့်မရသေးသလို NLD ပါတီထိပ်ပိုင်းကောင်းဆောင်တွေဖြစ်တဲ့ဦးဝင်းထိန်ကိုလည်းမိသားစုနဲ့တွေ့ဆုံခွင့်အခုချိန်ထိမပေးသေးပါဘူး။နောက်ပြီးအာဏာသိမ်းမှုကိုဆန့်ကျင်တဲ့အတွေ့ထောင်ဒဏ်ဆဲတဲ့အထက်နှစ်ရှည်ထောင်ဒဏ်ကြာခံနေရသူတွေကိုလည်းတွေ့ခွင့်ပေးဖို့ကန့်သားဆဲဖြစ်ပါတယ်။ပြည်ထောင်ဥပဒေအရဖြစ်ဖြစ်လူအခွင့်အရေးအရဖြစ်ဖြစ်အကျဉ်းကြာခံရသူတိုင်းမိသားစုနဲ့တွေ့ဆုံခွင့်ပေးဖို့လိုအပ်ပြီးဒီလိုမပေးတာကဥပဒေပါအချက်အလက်ကိုပြောင်ပြောင်တင်းတင်းချိုးပေါက်တာဖြစ်တယ်လို့တရားလွှတ်တော်ရှင်တွေသူကအခုလိုသုံးသပ်ပါတယ်။
1954ခုနှစ်ဒါတင်တော်အဲ့ဒီဥပဒေအကျဉ်းဆောင်လက်ဆက်ဥပဒေပြန်ဆန်းချက်တွေရတော့အဲ့လိုမျိုးထောင်လာကိုကန့်နှက်ခွင့်ရှိပြီဒါကဥပဒေခွင့်ရှိကတ်ဆိုင်ရာအကျဉ်းသားချုပ်သားရဲ့ဥပဒေနဲ့ဆိုင်တဲ့အခွင့်အရေးဖြစ်ပြီးလို့ပြရမယ်မပြီးလို့မရဘူးအမပြီးရင်ဒါဥပဒေနဲ့အညီမဟုတ်ဘူးလို့ကျွန်တော်ကဒီလိုပဲသုံးသပ်ပါတယ်ထောင်ဝင်စားပစ္စည်းတွေရိုက်ယူခွင့်ခွင့်ရှိပြီအကျဉ်းသားချုပ်သားအလုံးအကျုံးဝင်တဲ့အခွင့်အရေးတွေဖြစ်ပါလေ။ဒါဒါဒေါ်ဝန်ဆန်းကြီးသူ့ဒီမို့လို့ဒါကိုကတ်တတ်မယ်ပြည့်ပြည့်မယ်လို့ပြတ်ဆန်းချက်မရှိပါဘူး။အာဒေါ်ဝန်ဆန်းကြီးဒီမို့လို့ဒီမို့လို့ဒါတွေကိုမပေးဘူးဆိုရင်အဲ့ဒါဥပဒေနဲ့ဆန့်ကျင်နေရလို့ဆရာတော်ဥပဒေကမှပြန်နဲ့မြင်ပါလေ။
လက်တလုံးမှာတော့ရန်ကုန်အင်းစိန်ထောင်မှာနှစ်ကြီးသမားနဲ့တေတံကြခံရသူတွေကိုထောင်ဝင်စားလူတွေ့ခွင့်ပေးတယ်လို့အချင်းထောင်နဲ့နေဆက်တဲ့ရှင့်နေသူကပြောပါတယ်။ကြည့်ခဲ့တဲ့အော်တိုဘာလကုန်ပိုင်းကတော့သမရဝင်းမြင့်ကိုသူ့မိသားစုနဲ့တွေ့ခွင့်ပေးခဲ့တာလည်းရှိခဲ့ပါသေးတယ်။ စစ်ကောင်စီပြောက်ကွင်းရပချုပ်ဇော်မင်းထွန်းဖက်ကို VOA ကဆက်သွယ်မေးမြန်းတာမှာတော့နှစ်ရှည်ထောင်နှံချခံရသူတွေတည်တံချခံရသူတွေကိုထောင်ဝင်စာတွေ့ခွင့်ကန့်သက်တာမရှိပေမဲ့တွေ့ခွင့်ပေးမပေးဆိုတာသက်ဆိုင်ရာထောင်အာဏာပိုင်တွေကဆုံးဖြတ်တာအတီးဖြစ်တယ်လို့လည်းဖြေကြားခဲ့ပူပါတယ်